တမတော်တင်ဖို့ပေါ်မှာရိုင်းနဲ့ခံထားရတဲ့ဖန်စီခံပုံနှံ့ကျွန်းဒေသခံ၅ဦးကိုအကြမ်းဖက်မှုပုံမှန်နှစ်ခုနဲ့တရားစွဲဆိုထားပြီးစစ်တွေခရင်တရားရုံးမှာဒီကနေ့ဒုတိယကြိမ်ရုံးထုတ်စစ်ဆေးခဲ့တဲ့ရှင်တွေကိုပြောရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်နောက်ပိုင်းပုံနှံ့ကျွန်းမြို့နယ်ကြောက်စိုက်ကြီးရွာကဖန်စီခံထားတဲ့လူငယ်၅ဦးကိုစစ်တွေခရင်တရားရုံးမှာဒီကနေ့ဒုတိယကြိမ်ရုံးထုတ်ခဲ့ပါတယ်ပုံနှံ့ကျွန်းမြို့နယ်ကြောက်စိုက်ကြီးရွာကလူ38ဦးကိုပြီးခဲ့တဲ့ April 19ရက်နေ့ကလေးကတမတော်စစ်ကြောင်းတစ်ခုကဖန်စီခဲ့ပြီးအဲ့ဒီထက်က33ဦးကိုတမတော်ဖက်ကပြန်လွှတ်ပေးခဲ့ပြီး၅ဦးကတော့လက်ရှိတရားစွဲဆိုခံထားသူတွေလည်းဖြစ်ပါတယ်အဲ့ဒီမှုမှာတရားခိုင်ပြည်ခုနှစ်ယောက်ပါဝင်နေတာကြောင့်အဲ့ဒီတရားခိုင်ပြည်တွေမှန်တကယ်ပြည်နေကြောင်းဒီကနေ့ရုံရှင်မှာရေကတည်းမပြူနိုင်သေးတဲ့အတွက်လာမည့်ဇွန်လ12ရက်နေ့ကိုထပ်မံရုံရှင်လိုက်တယ်လို့ဖန်စီခံထားတဲ့ကြောက်စိုက်လူငယ်၅ဦးရဲ့မှုကိုလိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်တွေဦးကျော်ညွန့်မောင်ကပြောပါတယ
်။အဲဒီနေ့တရားလူစာရမ်းတရားလူကိုစီရမယ်ရုံရှင်မှာတရားခိုင်ပြည်ရှိတဲ့ကျွန်တော်တို့ကတရားခိုင်ပြည်ကိုအစ်ပြို့ပန်းပါပြည်လူတွေဆိုတဲ့ကြောင့်အစ်ပြို့ရပါအဲ့တော့ရေကနေပြီးတော့ဒီလူတွေအမှန်တကယ်ပြင်းနေပါလေဆိုကြတော့ဘောရန်ဒီသူ့ပြင်းပွားဟုတ်ကဲ့ဟုတ်ကဲ့ဟိုဟွာဝမ်ဇာမဝင်သလိုပါအဲ့တော့တပတ်ရှင်းလိုက်တယ်ကျွန်တော်နောက်ပတ်တော့ကြနေပုံနော်ငါရောက်တော့ကျွန်တော်တို့ဘာမှမလုပ်ပါဘူးဟိုဟာစစ်တွေအချင်းတောင်မှာပဲထားပါတယ်ဟိုဟာနေရတိုင်းတဲ့အချင်းပြပါတယ်တဲ့ကျွန်တော်မိကြည့်လို့ပြပါတယ်တဲ့
အဲ့ဒီလူငယ်၅ယောက်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပေါ်မှာ50ညာ50နှစ်ကကြီးတို့နဲ့950တိုင်ရင်ကဘူကြီးတင်းနိုင်ထွန်းကတရားလိုလုပ်ပြီးတော့တရားစွဲဆိုထားတာဖြစ်ပြီးဒီမှုမှာပါဝင်နေတဲ့တရားခိုင်ပြည်တွေကိုတည်ပြုပြီးမှဒီမှုကိုဆက်လက်ဆောင်ရွက်ရမှာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်အဲ့ဒီလူငယ်၅ယောက်ကိုတရားစွဲဆိုထားတဲ့ပုံမှန်50ညဟာထောင်တိုင်းတသက်တကျွန်းအပြင်ငွေတန်ပါကြခိုင်နေတဲ့ပုံမှန်ဖြစ်ပြီးတော့ပုံမှန်50နှစ်ကကြီးကတော့အနည်းဆုံးထောင်တိုင်းနှစ်နှစ်ကနေအများဆုံးထောင်တိုင်း9နှစ်ထိကြခိုင်နိုင်တဲ့ပုံမှန်တစ်ခုလေးဖြစ်ပါတယ်ဖန်စီခံထားရသူတွေရဲ့မိသားစုဝင်တွေကတော့သူတို့မှာပြင်းမရှိတာကြောင့်ဒီမှုကိုမျက်မျက်တက်တက်ဆောင်ရွက်ပေးစီရှင်တယ်လို့တောင်းဆိုနေကြပါတယ်အဲ့ဒီ၅ယောက်ကိုတပ်မတော်ရင်ရင်တစည်းပေါ်မှာတပ်မတော်သားတွေကနှစ်ပတ်နှိပ်စက်နေတဲ့ရုပ်တိုင်ပိုင်းတစ်ခုဟာပြီးတဲ့မေလ10ရက်နေ့ကလေးကအင်တာနက်လူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့တာနဲ့ပတ်သက်ပြီးတပ်မတော်ဘက်ကတော့ကျူးလွန်သူတွေကိုစစ်ဆေးကမ်းဥပဒေနဲ့ညီရေးယူဆောင်ရွက်တော့မယ်လို့နေပြည်တော်တည်င်းသာရှင်းလင်းပွဲမှာဘုံမှုရှုပ်စုံမင်းထွန်းကပြောဆိုထားပါတယ်ရခိုင်ပြည်နယ်တွင်းမှာလက်ရှိချိန်ထိတိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲတွင်းအရသာဖမ်းဆီးခံရမှုတွေဟာလည်းတိုးလာနေပါတယ်ဇွန်လအတွင်းမှာပဲရှင်းပြည်နယ်ပလောဝမြို့နယ်ကဒေသခံ3ဦးဖမ်းဆီးခံထားပြီးပလောဝမြို့နယ်တဝိုင်းမှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေရှိနေတယ်လို့ပလောဝဒေသခံကိုတင်ထွန်းအောင်ကပြောပါတယ်
ဟုတ်ကဲ့ကိုကျွန်တော်ဒီချင်းပြည်နယ်ပလဝါမြို့နယ်ထက်မှာဒီဇင်လာအထင်းမှာကိုကပြောမယ်ဆိုရင်ရခိုင်လူမျိုး၃ဦးကိုဖမ်းဆီးထားတယ်။ဟိုမင်းညာကလည်းဥအောင်နဲ့ယာယီမှုတယောက်ကိုလည်းဒါတမခခွန်ဆွေကဖမ်းဆီးပါတယ်လို့သိရတယ်ကို။ပြီးတော့ဒီအခုပလဝါမြို့အနီးနားမှာလည်းတပြားရှိတဲ့ညံလေးလည်းမြစ်လေးနဲ့တင်းနေတယ်ကို
။ပြီးကြတဲ့2018ခုနှစ်ကနေအဲရခိုင်လက်နက်ကင်ဖွဲ့ကိုအကြမ်းဖက်ဖွဲ့ဖြစ်အစိုးရကမတမတ်ခင်တည်းအကြမ်းဖက်ပုံမှန်တွေနဲ့တရားစွဲဆိုခံထားရတဲ့အမှုပုံ100ခုမှုန်တိရှိနေတာလည်းဖြစ်ပါတယ်ကျွန်တော်တက်နိုင်စစ်တွေကနေတည်င်းပေးပို့ထားတာပါ